ရောင်မြို့နယ်လက်ကကြီးရွာမှာမနေ့6နာရီလောက်ကလေးကတိုက်ပွဲပြင်းထန်စွာဖြစ်ပွားနေတာဖြစ်ပြီးနေ့လယ်ပိုင်းထိမရသေးသလိုဝေသာလီကြီးရွာမှာလည်းမနေ့7နာရီခွဲလောက်ကလေးကစတင်ဖြစ်ပွားခဲ့ရာကနေအိမ်ချို့မီးလောင်နေတာမြင်တွေ့ရတယ်လို့ဒေသခံတွေက RFA ကိုပြောပါရယ်။ငဆွေကန်ချောင်းထဲကနေဆက်လီတွေနဲ့ထွက်ပြေးနေကြရင်ဆက်လီမောက်လို့ဝေသာလီကြီးရွာက13နှစ်အရွယ်ကိုရန်ကျောင်းသူတယောက်နဲ့3နှစ်အရွယ်ကလေးတယောက်ရေနစ်သေဆုံးသွားတယ်လို့ပီပီရင်ကြီးရွာဒေသခံဦးသိန်းကျော်မြတ်ကပြောပါရယ
်။လက်ကတိတ်ပွဲက6နာရီလောက်မှဖြစ်တယ်။အခုဒီချိန်တုန်းပဲ7နာရီခွဲလောက်မှဝေသာနေမှာဖြစ်တယ်။ဝေသာရီဖျားအနည်းမှဖြစ်ကြလဲ။ကျွန်တော်တို့မြန်မာကတော့လက်နောက်ကြီးတွေထုတန်တယ်ထုတာတွေကြားတာတွေတောင်မတောင်တွေမှာမိခိုးတွေပွင့်လာတယ်မြင်တယ်။ရေတွေပွင့်လာတယ်မြင်ရတယ်ကြားတယ်။လက်ကမှမြန်မာကအရင်တဆောင်လောက်နှစ်ဆောင်လောက်တော့မတူဘူးမိခိုးတွေဦးကြီးကြတယ်ရွာမင်းလုံးနဲ့ဒါတော့သိချတယ်။ဒီလက်ကတော့ဝေသာလီတို့ပေါ့တို့မြန်တို့ကပြေးလာတဲ့လူတွေပြည်ပြည်မောက်ကြီးရုပ်တွေမဆွေငါချက်မှမြုပ်တာ။ဒီသုံးလေးခလေးပြောင်းနဲ့သုံးလေးခလေးပြောင်းဦးမယ်ဒီဝေသာလီကအုံမှုတန်းလေးခလေးတွေသူမိမရဲ့ခလေးသုံးရရပြေးတာမှာမိမနဲ့ခလေးအလက်ကတော့ရှင်တယ်အကြီးပြောင်းတဲ့အညီပြောက်တော့ဆီပေါ်တယ်အကြီးမကကိုတန်းကိုတန်းတန်နေတဲ့ခလေးအညီကတော့သုံးလေးခလေးဒီမျိုးတွေတော့ကိုနေအရှင်ကျောင်းသူတို့ရရည်အလောင်းသုံးလေးခလေးတို့မရသေးဘူးအလောင
်းနေ့လယ်ပိုင်းမှာတော့ကိုတန်းကျောင်းသူရဲ့ရုပ်လောင်းကိုဆယ်ယူရရှိထားကြောင်းနဲ့ညောင်မျိုးဘက်ကနေလက်နက်ကြီးတွေနဲ့နေ့လယ်ပိုင်းကြီးလှမ်းပစ်နေတာကိုမြင်တွေ့ရကြောင်းဦးသိန်းကျော်များကဆိုပါတယ်ရောင်မြုံနယ်ပြည်နယ်လွတ်တော်ကိုယ်စားလှယ်ဦးထွန်းသာစင်ကလည်းလက်ကကြီးရွာမှာတိုက်ပွဲဖြစ်နေတယ်ဆိုတာကြားတဲ့အကြောင်းပြောပါတယ်
။ဒီနေ့မနေ့6နာရီနေမှာလက်ကနေပြီးတော့ဒီလက်ကကြီးရွာမှာတိုက်ပွဲဖြစ်တယ်လို့သိရပါတယ်။လက်ကကြီးရွာမှာပထမတစ်ကြိမ်ဖြစ်တုန်းကတည်းကຢာသားတွေကတရားမမရှိတော့ပါဘူး။
တိုက်ပွဲပြင်းထန်နေတဲ့လက်ကနဲ့ဝေသာလီကြီးရွာတွေကလက်ကျန်ဒေသခံတွေဟာနှီးစက်ရရွာတွေကိုထွက်ပြေးနေကြပါတယ်။ရခိုင်တပ်တော် A ရဲ့ပြန်ကြားရေးတာဝန်ခံခိုင်သူခါကတိုက်ပွဲဖြစ်ပွားနေတဲ့လက်ကကြေးရွာကိုစစ်ကူလာတဲ့တပ်မတော်စစ်ကြောင်းနဲ့သူတို့ဘက်ဝေသာလီရွာနာမှာထိတိုက်တွေ့ခဲ့တယ်လို့ပြောပါတယ
်။ဒီနေ့မှာဒီမြောက်ဦးမြို့နယ်ချင်းမှာတိုက်ပွဲဟိုနှစ်နေရာဖြစ်တာရှိတယ်ကွာ။တစ်ခုကတော့ဒီဥစ္စာပေါ့နော်ဒီလက်ကရွာမှာဖြစ်တာ။ဒီလက်ကရွာမှာဘာဖြစ်လို့တိုက်ပွဲဖြစ်တယ်လဲဆိုလို့ရှိရင်အဲ့ဒီမှာဒီဗမာစစ်ကားကနေပြီးတော့နော်ဒီလက်ကရွာမှာလာပြီးတော့သူတို့ရွာထဲမှာဝင်ပြီးတော့စခန်းချနေတယ်။ဆိုတော့ရွာသားတွေကတော့ဗမာစစ်ကားလာလေကကြောက်ပြီးတော့ပြေးသွားကြတယ်မရှိတော့ဆိုတော့အဲ့ဒီမှာရွာသားတွေမှာကြံခဲ့တဲ့အဲ့ဒီဟိုနွားတွေဟိုထိတ်ရဲကြားပြီးအိမ်မွေးတိုက်ဆံမှုကိုဗမာစစ်ကားတွေကအကုန်လုံးတပ်ပြီးတော့စားနေကြတယ်။ရွာသားတွေရဲ့အိမ်တွေကိုသူတို့ဟိုထောက်ခင်းပြီးတော့မှအဲ့လိုမျိုးဒီဟိုခိုးယူနေကြတာပေါ့နော်။ကျွန်တော်တို့ဘက်ကဒီမနေ့မှသူတို့ဒါဝင်ရောက်ပြီးတော့ဒါဆုံးမတာကြ
။နောက်ပိုင်းစစ်တပ်နဲ့ကျုပ်တိုင်းဦးစီးဗိုလ်မှူးကြီးဝင်းစော်ဦးကတိုက်ပွဲပြင်းထန်စွာဖြစ်ပွားတာမှန်ကန်ပေမဲ့တပ်မတော်ကရွာထဲမှာတက်ဆွဲထားတာမဟုတ်ဘူးလို့ဆိုပါတယ်
။မှန်တယ်။ကျွန်တော်တို့အဲ့မှာလက်ကဝင်းကျင်သားမှာနေနေသုံးမွေးဆောင်ရနေတယ်နော်။စေချောင်းတဲ့စေချောင်းတဲ့ကြောင်ဒီကောင်လေးလက်ကရွာထဲမှာရှိတဲ့ဘုံကြောင်ငါးကနေဖြစ်တာပေါ့။ဖြစ်တဲ့အတွက်ကြောင့်မဟုတ်လို့သူဖြစ်ပေါ်ဖြစ်တော့အဲ့ရောင်ကတော့တိုက်ပွဲနဲ့ပြင်းသွားတယ်။၄နာရီ၅နာရီလောက်ကြာ။အလောင်းလက်နဲ့ဒီရလာတော့ရှိတယ်။အဲ့ရတော့အချိန်တိုင်းပြောပြလိုက်။ကျွန်တော်ကတော့မပြောဘူးရတယ်။အကနာမှာဟလာအပြစ်ခံနေရတဲ့နော်စစ်ကြောင်းကိုဒီဘက်ကဝေသာလီကနေပြီးတော့မှရောက်နေတဲ့စစ်ကြောင်းကိုပတ်ခုလာ။ခုတဲ့အခါမှာဝေသာလီနဲ့လက်ကကြားထဲမှာစောင့်ပြတာ။စောင့်ပြတဲ့အတွက်ကြောင့်မို့လို့ဟလာအဲ့မှာလည်းတိုက်ပွဲဖြစ်တယ်။အဲ့ဝေသာလီနားမှာဖြစ်တဲ့ဥစ္စာတော့ဘာမှမဖြစ်ဘူး။ဘာမှမဖြစ်ဘူး။ဒီကြီးပိုင်းနေတော့အဲ့ရွာထဲမှာရှိ။ဒါနဲ့လူငယ်တွေကမရှိဘူးဆိုတာလူငယ်တွေနဲ့လူငယ်ပပိုင်းကအေးတဲ့ရောက်သွားတာဖြစ်မှာပေါ့။အဲ့ဟုတ်နော်ကျွန်တော်တို့ကဟလာခဏတစ်ချို့ခင်ဗျအုပ်ချုပ်မှုကိစ္စဝင်လို့တာပဲဖြစ်ကောင်းဖြစ်လိုက်မယ်။နော်နော်ရွာတွေမှာအခြေပြုပြီးနေတာမရှိဘူးကျွန်တော်တို့ဒီတော်ထဲမှာပဲနေရဲအေးခဏတပြုတ်ဒီရွာမှာခဏတပြုတ်အုံချုံမှုကိစ္စလာလို့တာဖြစ်ကောင်းဖြစ်မယ်ဟာပါတော့ခင်ဗျားလည်းကဲအဲ့ဒီတက်ဆွဲနေတဲ့ဥစ္စာကိုဒီကောင်ကဘာလို့လာဖြစ်လာလဲအေးကကျွန်တော်မေးမယ်လေနော်ရွာပြတ်သွားမှာကိုဒီကောင်လေးဟုတ်လားမစင်သာဘူးလားနော်ပြီးရင်ဟာလားတမ်းမလို့ပါပြစ်လို့ပါညာဆိုပြောမယ်သဘောဝကြကြပြောပြတာပါနော်အဲ့ဒီရွာထဲမှာလည်းအသက်ကြီးတဲ့လူတွေရှိတယ်နော်အေးအသက်ငယ်တဲ့လူတွေကအဲ့ဒီအေးထဲမှာအကုန်ရောက်သွားကြ
တိုက်ပွဲတွေဖြစ်ပွားနေတဲ့အတွက်မြောက်ဦးမြို့ရန်ကုန်စစ်တွေကလန်းကိုလည်းဒီကနေ့ပိတ်ထားတယ်လို့သိရပါတယ်။မြောက်ဦးမြို့နယ်ထဲမှာရှိတဲ့တောင်ကုန်းနဲ့မြို့ပြင်မှာရှိတဲ့တောင်ကုန်းနှစ်ခုကနေတိုက်ပွဲဖြစ်ပွားတဲ့လက်ကနဲ့ဝေသာလီရွာတွေဘက်ကိုလက်နက်ကြီးတွေနဲ့နေ့လယ်အထိပစ်နေတာကြားနေရတယ်လို့မြောက်ဦးမြို့ဒေသခံဦးမောင်တန်းက RFA ကိုပြောပါတယ်
။တိုက်ပွဲဖြစ်တော့အပြင်းအထန်တိုက်ပွဲဖြစ်တယ်လို့ကြားရတယ်ကျွန်တော်တို့။ဒီဖက်မှာမြောက်ဦးရဲ့မြို့ဧရိယာထဲမှာတောင်တွေရှိတဲ့စေကားတောင်တို့အဲ့ဒီတောင်ပေါ်မှာအမြောက်စခန်းတွေချထားတာရှိတယ်။အဲ့ဒီမှာကျွန်တော်တို့မျိုးရဲ့အတွင်းဖက်မှာတကုံမျိုးအပြင်ဖက်မှာတကုံနှစ်ကုံအဲ့ဒီနှစ်ကုံကနေတလုံးနဲ့တလုံး7မိနစ်5မိနစ်လောက်ချပြီးတော့လင်းပစ်တာဓာတ်မကြီးလောက်တော့ပစ်တယ်ထင်တာပဲကျွန်တော်တို့ဒီရန်ကုန်စစ်တွေကားလမ်းမပေါ်မှာရှိတဲ့လမ်းပေါ်မှာဖြစ်နေတော့အဲ့ဒီမှာရန်ကုန်ကလာတဲ့ကားတွေစစ်တွေကရန်ကုန်တက်တဲ့ကားတွေအကုန်လုံးလမ်းပိတ်ထားတာပေါ့လေမနေ့က
ရခိုင်ပြည်နယ်ထဲမှာပြီးခဲ့တဲ့နှစ်ဒီဇင်ဘာလကနေဒီနေ့အထိနှစ်ဘက်တိုက်ခိုက်မှုတွေနဲ့ဆက်နွယ်ပတ်သက်ပြီးတော့ရဲသားတေဆုံးမှု90ကျော်ရှိနေပြီးထိခိုက်ဒဏ်ရာရသူဟာ130ဝန်းကျင်အထိရှိနေပြီလို့ဒေသခံတွေကပြောဆိုကြပါတယ်ခင်ဗျာကျွန်တော်တန့်စင်ဦးပါ